ဆိုရတဲ့ကိုဦးဆောင်မဲ့သမရရရဲ့အမိစရင်ကိုမတ်လ18ရက်နေ့မှာနောက်ဆုံးထားတင်သွင်းဖို့သတ်မှတ်ထားတာကိုလွှတ်တော်မှပြင်ဆင်မှုစီစဉ်နေပါတယ်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပြီးဒုသမရလောင်းတို့တင်မြောက်ခွင့်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအစိုးရတဲ့ဖွဲ့စည်းရေးအချိန်မြင့်ဆောင်ရွက်နေချိန်မှာပဲသမရလောင်းအမိစရင်တင်သွင်းမဲ့အစီအစဉ်အပြောင်းလဲလုပ်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ပေခါကသတင်းပေးပို့ချပါရရှင်။
ဟုတ်ကဲ့ပါသမရတဦးအဖြစ်ရွေးချယ်မှုတွေမတိုင်မီဒုတိယသမရ3ဦးအမည်စရင်တင်သွင်းဖို့မလ18ရက်နေ့မှာတက်မှတ်ထားပြီးမဲ့အခုအခါပြင်ဆင်ဖို့စီစဉ်နေကြတာပါအင်္ဂါနေ့မှာကျင်းပမယ့်ပြည်အောင်စုလွတ်တော်အစည်းအဝေးမှာဒီကိစ္စကိုဆွေးနွေးမယ့်အစည်းအဝေးတစ်ခုအနေနဲ့ထည့်သွင်းထားတယ်လို့လည်း NLD ပါတီရဲ့မကွေးတိုင်းအမျိုးသားလွတ်တော်ကိုလည်းထောက်တကြုံငွေကပြောပါတယ
် MD ကအဲ့ဒီမျက်ချင်ကမှကျင်းပမှာဟုတ်တယ်အဲ့လိုတော့ပါတယ်ကျွန်တော်တို့ဒီလိုဘယ်လိုမှခုလိုမပြောသေးဘူးပြန်တော့ကျွန်တော်လည်းအဲ့ဒီကိစ္စကဒါပဲစစ်တင်ရတယ်လို့ကျင်းနေပါလေ
လွတ်တော်မှဒုတိယသမ္မတလောင်း3ဦးရဲ့အမည်စင်းတွေကိုတော့ NLD နဲ့တက်မတော်ကိုယ်စားလှယ်တွေမူလကမတ်လ18ရက်နေ့မှာတင်သွင်းဖို့စီစဉ်ထားကြတာပါရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်သူ့လွတ်တော်မှအမတ်နေရာ255နေရာအမျိုးသားလွတ်တော်မှ135နေရာအနိုင်ရထားတဲ့အတွက်ဒုတိယသမ္မတ2ဦးရွေးချယ်ခွင့်ရထားပြီးတက်မတော်သားကိုယ်စားလှယ်တွေကတော့တက်ဦးရွေးချယ်ခွင့်ရမှာဖြစ်ပါတယ်NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်59စာလုံးအရလက်ရှိမှာသမရတာဝန်ယူခွင့်မရပဲဖြစ်နေပါတယ်။ဒါပေမဲ့လည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့ဒေါန်ဆန်းစုကြည်တို့မကြသေးခင်လအတွင်တွေ့ဆုံမှုတွေကြောင့်ဒေါန်ဆန်းစုကြည်အစိုးရအဖွဲ့ကိုဦးဆောင်နိုင်မဲ့အခွင့်အလမ်းတွေပွင့်လာတော့မယ်လို့မျှော်လင့်မှုတွေကထွက်ပေါ်လာပါတယ်။ဒါပေမဲ့လည်းအခုအခါမှာတော့ဒုသမရအမည်စင်းတင်သွင်းမဲ့အစီအစဉ်တွေပြောင်းလဲလာတာဟာဒေါန်ဆန်းစုကြည်သမရတာဝန်ယူဖို့ညှိနှိုင်းမှုတွေပြေလည်မှုမရတာကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံရေးအကဲခတ်လေ့လာသူဦးစီသူအောင်မြင့်ကသုံးသပ်ပါတယ်။
ဒေါန်ဆန်းစုကြည်ကိုသမရအနေနဲ့တင်မြှောက်လို့ရအောင်ပုံမှန်59စလုံးဒီပေါ့နော်တွတ်တော်ထဲမှာဟိုတိုင်းနိုင်ငံတို့လူမှုအတွက်ကိုဟိုတက်မလို့ကဝင်ပြီးကျုံနေနိုင်မှုပါညာဆိုပြီးတော့မှအချိန်ယူရလို့အဲ့လိုမျိုးဖြစ်တယ်အဲ့တော့အခုလည်းလည်းနောက်ဆုံးအချိန်ဒီမှာအဲ့ဒါကနိုင်ငံတို့အချိန်မပြေဘူးဒီဒီအပင်ကူပြောင်းရေးကာလမှာတော့ဒေါန်ဆန်းစုကြည်သမရအနေနဲ့လူမှုတို့ကြိုးစားရမယ့်ပုံမပေါ်ဘူးအဲ့ဒါတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကဒီရတဲ့ရပိုင်ကတော့ခင်ဆန်းလိုက်ကျင်တဲ့အဆူပြဿနာပေါ့အခု NLD ဘက်ကနောက်ဆုံးအဖြေကသမရတင်မြောက်ရေးကိစ္စအစိုးရဖွဲ့ဖွဲ့ရေးကိစ္စကိုသူအချိန်ဆွဲထားဖို့သူကဘာကြောင့်မှမရှိတော့ဘူးစောစောစီစီကသမရဒုသမရရွေးထားပြီးတော့အစိုးရဖွဲ့ဝင်တွေကိုလည်းသူကရွေးထားလိုက်မယ်ဆိုရင်အဲ့ဒီမလာ30ရက်မတိုင်ခင်မှာသူဟိုကောင်းကောင်းမွန်မွန်တုံ့ပြန်နိုင်မယ်လို့ယူဆတဲ့ပုံပေါ်တယ်နောက်တက်လာမယ့်အစိုးရအတွက်ပုံစံပြင်နိုင်တယ်လို့ဟိုအချိန်ဆိုးပြီးတော့မှလုပ်ရတယ်လို့ထင်တယ်လေ
NLD ပါတီကတော့ပြည်내နဲ့တိုင်းဒေသကြီးအစိုးရတွေဖွဲ့စည်းတဲ့အခါမှာတိုင်းရင်းသားလူနည်းစုကိုယ်စားလှယ်တွေကိုပါပါဝင်ခွင့်ပေးမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါပေမဲ့လည်းပြည်내နဲ့တိုင်းဒေသကြီးအစိုးရတွေရဲ့အကြီးအကဲတာဝန်တွေကိုတော့ NLD ပါတီကကိုယ်စားလှယ်တွေကိုသာခန့်အပ်သွားမှာဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။